kachin pi ne ma myama tamro ne kachin lut la ye tamro kan e ro ja phit bwa ne de si ye tin ma mo atwin tamro ga ne lhu khwin ye chho phaw ni ra ne patat lo a pi pi san ya yasbu khon yon tin nai mho kula tam ga long jaw yin kaun si ga ne de sin kachin lut mho phwa si 32 phwa ga ne tain ja sa pe po ga ba de let shi kachin pi ne atwin tat phyat khan ya ra 200 shwe pyaung khan ya ra phan si the ne khan ya ra re shi ni de lo le kachin lut mho phwa si tawin shi tu re ga pyo ba de nai kun ain ga tin pya tha ba de
ဟုတ်ကဲ့ပါကချင်ပြည်နယ်ဒေသတွင်မြန်မာတမတော်ဘက်ကနေလူခွေရေးချိုးဖောက်မှုလှုပ်ဆောင်နေတာနဲ့ပတ်သက်လို့ ICC PP ဆိုင်ရာရာဇဝတ်ခုံရုံးတင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကချင်လူမှုဖွဲ့စည်းတွေကနေတိုင်ကြားစာပေးပို့ထားတယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူသောခွန်ကြာကပြောပါဗျာ။ဒီ
ကတော့ဒီ UN Security Council ကိုစာပို့ထားတဲ့အချက်မရှိပါသေးရဲ့ရှင်။ Action ကတော့ဘယ်လောက်လာမလဲဆိုတော့မပြောတတ်ဘူးရှင်။အကြီးကတော့ကျမတို့လောလောဆယ်ရှိနေတဲ့ဘိုင်ယိုလီရှင်းနေတာပေါ့ဒီကျုပ်တို့မှုတွေဟာ international humanitarian law အဲ့ဒီထဲမှာပါတဲ့အချက်တွေနဲ့တိုင်းရိုက်တိုက်ဆိုင်နေတယ်ပေါ့ဥပမာဆိုလို့ရှိရင်ဒီတပ်ဖြတ်တာမျိုးပြီးလို့ရှိရင်တော့အကြမ်းအောင်အကြေးရအောင်လုပ်တာမျိုးပြီးလို့ရှိရင်တော့ force labor ပြီး rape ပေါ့နော်ဒီအရေးဟာကျမတို့လုံလောက်နေပြီထိခိုက်ဥပဒေအရဆိုရင် ICC မှာတင်ဖို့အတွက် UN Security Council မှာတင်ဖို့အတွက်လုံလောက်တဲ့အခြေအနေမျိုးမှာဖြစ်နေပြီပေါ့ဒီ ICC မှာကျမတို့တင်ကြပြီးတော့မှဒီအရကိုသူ့ဟောဖို့အတွက်အဆင့်ပေးတဲ့လူကိုအရင်ယူပေးပါလို့တောင်းဆိုတာပါရှင
်လက်ရှိကချင်ပြည်နယ်ဒေသတွင်းမှာ KIA နဲ့တမတော်တို့ကြားစီရေးသိမ်းမှမှုတွင်တမရဘက်ကလည်းကချင်လူမျိုးတွေကိုညှဉ်းပန်းနှိပ်စက်မှုအပါအဝင်လူကူရေချိုးပေါင်းမှုအသင်းအကျပ်နေရရွှေ့ပြောင်းစေမှုတပ်ဖြတ်ခံရမှုလူရာချင်းစာနာမှုဆိုင်ရာအထောက်ပံ့ကူညီပေးအစီအစဉ်တွေညှင်းပယ်ခံရမှုတွေနဲ့တွေ့ကြုံခဲ့ရတယ်လို့ဧပြီလ23ရက်နေ့ရက်စွဲနဲ့ကချင်လူမှုဖွဲ့စည်း32ဖွဲ့ပူးပေါင်းထုတ်ပြန်ချက်မှာဖော်ပြထားသလိုကုလသမဂ္ဂလုံခြုံရေးကောင်စီကလည်းစာရေးသားပေးပို့ထားပါတယ်လက်ရှိကချင်ပြည်နယ်တွင်လူကူရေချိုးပေါင်းမှုခံရတဲ့နောက်ဆုံးအခြေအနေကိုတော့တော်ခွန်ကြားကခုလိုဆက်ပြောပါတယ်
ဧပြီလ17ရက်နေ့မှာသူတို့ရှင်ဒီအောင်မြင့်ကြီးရွာမှာအမြောက်ဆန်ကြတဲ့အတွက်ကြောင့်မလို့20ရက်နေ့အရွယ်ပါဖြစ်ပြီးသွားတယ်အဖြစ်ဖြစ်တဲ့သူကတော့ဒီမှာတညာရသွားတယ်ပေါ့17ရက်နေ့မှာပဲဒီလိုက်တာနားမှာငါပြောစိုက်ခင်းမှာအလုံးလုံးနေတဲ့ဒီဒီစမ်းပြီးပြတဲ့အခါမှာတယောက်ကတော့ချက်ချင်းပဲဖြစ်ပြီးသွားတယ်နောက်တစ်ယောက်ကတော့တညာရတယ်ပေါ့ဒီလိုရှင်လောလောဆယ်အနေနဲ့ဒီကြီးနေရတာအောင်မြင့်ကြီးရွာတနိုင်းကဆိုရင်လူပေါင်း1,000လောက်တော့ထဲမှာအခုရှိနေသေးတယ်ကမ္ဘာညိုနယ်ကဒီလိုက်တောင်ခွရရွာဆိုလို့ရှိရင်တကယ်တော့မလွတ်ပေးဘူးချက်ချင်းကြီးလက်ထဲကိုလည်းမထည့်ပေးဘဲနဲ့တမတော်ကပြန်ခေါ်ဆောင်သွားပြီးတော့မှဒီ KIO စစ်တပ်အဟောင်းမှထည့်ထားပြီးခုချိန်မှာရိခါပြတ်နေပြီဆိုပြီးမနေ့ကနေပြီးတော့မှပြန်ပြီးပြီးရတယ်ပေါ့ဒီနေ့ကတော့လွတ်တော်အမတ်တွေနဲ့ကြွားဖို့ကြိုးစားနေတယ်ခက်ခဲကလွတ်တော်အမတ်ပေါ့ဒီတစ်ပတ်အထိမှကိုကျမတို့တိတ်ဆုံးသူကအားရောက်ရှိနေပြီပေါ့တောထဲမှာကလူ1,000ကျော်ရှိနေတယ်လက်ထဲမှာထိန်းထားတာကလူ56ယောက်ပေါ်ရှိနေတယ်ပြီးရင်အခုကက်မှာရောက်တာကငွေနဲ့မပြီးပေါ့ရောက်တာကလည်း1,000ကျော်နေပြီ
ပြီးကြတဲ့ဧပြီလ17ရက်နေ့မှာတနိုင်းမြို့နယ်အောင်လို့ကြေးရွာနေတိုက်ပွဲကြောင့်ဒေသခံရွာသား1,000ကျော်တောတောင်ထိုင်းမှာပိတ်မိနေသလိုကရင်ရင်းနဲ့မြန်မာဆူရတပ်တို့ကြားတိုက်ပွဲကြောင့်ကမိုင်းမြို့နယ်ခွဲအင်တော်ကြီးခေါ်လိုက်နောင်ခူးကြေးရွာသား50ကျော်ကိုမြန်မာတပ်ကလည်းထိန်းသိမ်းထားပါတယ်။အလားတူမိုးကောင်းမြို့နယ်ကစုတ်ကြေးရွာသင်းတိုက်ပွဲကြောင့်ရွာသား1,100ခန့်နမ်မရီပါဒါရေးဖွဲ့စည်းစင်မှာစစ်ဘေးသိမ်းရှောင်နေရတယ်လို့ကစုတ်ရွာအုပ်ချုပ်ရေးမှူးကအခုလိုပြောပါတယ
်။လူရွာကမြချင်းကျောင်းကောင်းမှာတော့600လောက်ရှိပါတယ်။အချီလန်ကတတိယဖျားကျောင်းမှာတော့300ကျော်လောက်ရှိပါတယ်။ဖဲနှုတ်ဖျားကျောင်းမှာလည်း300ကျော်လောက်ရှိပါတယ်။လောလောဆယ်ကနိုင်ငံတော်စီရကနေတော့တက်ချင်းကြီးကတင်းကနေဖပန်ထားတဲ့ဟန်ဒီအဲ့လိုစားနေကြတာလေ။ကိုကရွာမှာတက်တက်ကြီးရှိနေတယ်လို့ဒီမင်းနဲ့လည်းတက်တက်ရှိနေမင်းညာလည်းရွာမှာတက်တက်ရှိတယ်အဲ့လိုစားပါလေ
။ကချင်းဒေသတွင်သမတော်ကလည်းလူခွေရေးချုပ်ပေါင်းလို့မှုနဲ့ပတ်သက်လို့ ICC PP ဆိုင်ရာရာဇဝတ်ခုံရုံးတင်ဖို့ကိစ္စမှာကုလသမဂ္ဂလုံခြုံရေးကောင်စီကနေတစ်ဆင့်တင်ပြသွားရမှာဖြစ်တဲ့အတွက်အခက်အခဲရှိနိုင်ပေမဲ့လှုပ်သေးလှုပ်ထိုက်တာကိုလှုပ်ဆောင်တယ်လို့လည်းကချင်းလူမှုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူသောခွန်ကြားကပြောပါရယ်။
UN Security Council မှာဆုံးဖြတ်ချက်ကြနိုင်မှုဆိုလို့ရှိရင်တော့အမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်တဲ့နိုင်ငံ၅နိုင်ငံကအားလုံးသဘောတူကြပဲရမယ်ဆိုတာကိုလည်းနားလည်သဘောပေါက်ထားကြပါတယ်။အဲ့ဒီမှာတရုတ်နိုင်ငံနဲ့ရုရှားနိုင်ငံပါတယ်ဆိုတာကိုလည်းသိပါတယ်။တရုတ်နိုင်ငံနဲ့ရုရှားနိုင်ငံနဲ့ဆက်ပြီးကြွယ်တီးနေပြီးတော့ကျမတို့အနေနဲ့အကျိုးရှိမှာမဟုတ်ဘူးလို့ယူဆတယ်ပေါ့။တို့တော်လည်းပဲဒါဒီကျမတို့ရဲ့ကြိုးစားမှုကဖြစ်တယ်။လုံးတင်းလုံးခိုက်တာကို PD တစ်ဖက်အနေနဲ့ဒီနိုင်ငံသားတွေအနေနဲ့လှုပ်ဆောင်ကြတာပဲဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံကိုတည်ငြိမ်အေးချမ်းလုံခြုံတဲ့ဒီမိုကရေစီတိုင်းပြည်ဖြစ်သွေးမြင့်လို့ရဆိုရင်တမတော်ရဲ့လူခွေရေးချိုးဖောက်မှုတွေကိုတန်ခတ်ရေးယူမှုတွေလှုပ်ဆောင်ဖို့လိုအပ်တယ်လို့စစ်တပ်ကအပြစ်တန်ကကင်းလွတ်နေမှုတွေကိုရပ်တန့်လိုက်မှသာလျှင်လူခွေရေးချိုးဖောက်မှုတွေချက်ချင်းကျော်ကျနိုင်မှာဖြစ်တယ်လို့လည်းကရှင်လူမှုဖွဲ့စည်းရေးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံကကိုယ်စားလှယ်တွေဟာလာမယ့်အပတ်တွင်မြန်မာနိုင်ငံကိုလာရောက်ဖို့ရှိနေတဲ့အချိန်နဲ့တိုက်ဆိုင်ပြီးကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒ ကချင်ပြည်နယ်သွင်းမှာကရင်အေးနဲ့တပ်မတော်တို့ကြားစီရေးသိမ်းမှာမှုအတွင်းတပ်မတော်ဘက်ကရန်တီမှာစုစုရှင်ပြီးအောင်မကြီးရွာမှာအမြောက်ဆန်ကြတဲ့ကြွယ်တောင်မိုးကချင်ပြည်နယ်သနိုင်းဒေသစစ်ရေးပြိပခကြားပိတ်မိနေတဲ့ပြည်သူတွေလုံခြုံမှုရှိတဲ့နေရာကိုလွတ်မြောက်ဖို့နဲ့လူသားချင်းစာနာသောက်သားမှုကိုကြီးသောက်မှုတွေရရှိနိုင်ဖို့အတွက်နိုင်ငံတော်သမ္မတထံအိပ်ဖွဲ့ပေးစာပေးဖို့တောင်းဆိုသွ